တမရဟောင်းဒေါ်နယ်ထရမ့်ရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာမြန်မာအရေးတုံးသက်သူတချို့ရဲ့အမြင်ကိုကြည့်ကြရအောင်ပါရှင်။အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်တမရလောင်းဒုတမရကမလာဟဲရစ်ကိုတမရဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တဲ့အတွက်တမရသက်တမ်း၄နှစ်တာဝန်ယူခွင့်ရတော့မှာပါ။အမေရိကန်သမိုင်းမှာပထမဆုံးတမရဟောင်းတဦးနောက်တစ်ကြိမ်သက်တမ်းအတွက်အနိုင်ယူသူဖြစ်မှတ်တမ်းတင်နိုင်ခဲ့တဲ့ထရမ့်အစိုးရလက်ထက်မြမအရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါတယ်မြမအရေးအခက်အခဲတချို့ရဲ့သဘောထားအမြင်တွေကိုရန်ကုန်ကစူးစီးပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင
်အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်လက်ရှိဒုသမ္မတကမလာဟဲရစ်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တာကြောင့်သမ္မတသက်တမ်း၄နှစ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောပြီးတော့သူအနိုင်ရကြောင်းနဲ့ကျေးဇူးတင်ပါတယ်ဆိုတာကိုပြောဆိုသွားခဲ့တာပါအမေရိကန်နိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အတွက်သမ္မတရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်သမ္မတအပြောင်းလဲမူဝါဒအပြောင်းလဲတွေကိုတစ်ကမ္ဘာလုံးကစိတ်ဝင်စားကြသလိုအဲ့ဒီပြောင်းလဲမဲ့အရာတွေကလည်းကမ္ဘာကြီးပေါ်မှာအကျိုးသက်ရောက်မှုကြီးမားစေနိုင်တာမို့လို့အမေရိကန်သမ္မတရဲ့နေရာအပြောင်းလဲကိုကမ္ဘာတစ်ဝန်းကစောင့်ကြည့်ကြတာမှာတော့မြန်မာပြည်တွင်းကလည်းအပါအဝင်ဖြစ်ပါတယ်ထရမ့်အမေရိကန်သမ္မတဖြစ်လာမယ်ဆိုရင်ကြဆင်းလာတဲ့ကမ္ဘာစီးပွားရေးပြန်ပြီးတော့ဥမော်လာတာမြင်ရနိုင်တယ်ဆိုပြီးရှုမြင်သူတွေရှိသလိုစီးပွားရေးပြိုင်ဆိုင်မှုတွေတိုးလာနိုင်တယ်ဆိုပြီးရှုမြင်သူတွေလည်းရှိပါတယ်မြန်မာနိုင်ငံရေးလေးလာအကဲခတ်သူတဦးကတော့ဒေါ်နယ်ထရမ့်နိုင်ခဲ့မယ်ဆိုရင်ကမ္ဘာကိုယ်တော်မကမြန်မာမှာပါရိုက်ခတ်မှုတွေရှိလာနိုင်မယ်လို့ရှုမြင်ပြီးကောင်းကျိုးထက်ဆိုးကျိုးပိုများနိုင်တယ်လို့သူကပြောပါတယ
်ဘာသမားဖြစ်လာရင်အမေရိကန်အတွက်ရောကမ္ဘာတစ်ခုလုံးတည်းပါကောင်းကျိုးဆိုးကျိုးပိုများနိုင်မယ်လို့မြင်ပါတယ်အမေရိကန်ရဲ့စနစ်နဲ့ဒီမိုကရေစီဟာလေအစမ်းတက်ခါရမှာဖြစ်ပြီးကမ္ဘာတစ်ပေါင်းလုံးကပြောင်းလဲလာမယ့်အခြေအနေဒီပုံမှာဘယ်လိုတုံ့ပြန်ကြမလဲဆိုတာကအတော်စိတ်ဝင်စားဖို့ကောင်းပါတယ်။ဒီကမ္ဘာလုံးကြီးဆိုင်ရာတဲ့ခက်ခဲချက်တွေကိုကျော်လွှားသွားနိုင်ကြမလား။ဘယ်လိုဖြစ်စိုးတွေနဲ့တွေ့ကြရအောင်မလဲ။ပုံမှန်ပဲစောင့်ကြည့်ရအောင်မယ့်အခြေအနေရှိပါတယ်။ခြံကမြမရေးကိုစိတ်ဝင်စားပြီးမယ်။သူ့ရဲ့ဥထုံရေးအဖွဲ့အစ်အဲ့ဒါရဲ့ကမ္ဘာနှံမှာအပြိုင်မှုတွေတိုးလာနိုင်တဲ့အကြောင်းမြမကြီးပုံမတရားမှုကိုယတိပြမှတ်ဆောက်ပြီးတော့ထက်နိုင်တယ်လို့ယူဆပါလေ
။တင်းငင်ကမဟာဗျူဟာလေးလာရေးအဖွဲ့ကဥသိန်းထွန်းဦးကတော့ဒေါ်နယ်ထရမ့်အနိုင်ရဖို့အတွက်လိုလားသူဖြစ်ပါတယ်။သူကတော့ထရမ့်သာအနိုင်ရခဲ့မယ်ဆိုရင်ရုရှားယူကရိန်းစစ်ကိုရပ်နိုင်တာကြောင့်ကမ္ဘာစီးပွားရေးတိုးလာနိုင်မှုလှုပ်လာနိုင်မယ်လို့ရှုမြင်ပါတယ်။ဒေါ်နယ်ထရမ့်တက်လာခဲ့မယ်ဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့ policy မူဝါဒအသစ်တွေချလာနိုင်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းသူကသူ့အမြင်အခုလိုပြောပြလာပါတယ်။
ဒီ Donald Trump ကသူပြောခဲ့ပြီးတဲ့စကားရှိတဲ့အတွက်ကြောင့်သူသာတက်လာခဲ့လို့ရှိရင်ဒီ Russia Ukraine ပေါ့စစ်ကိုရပ်တန့်မယ်ဆိုရင်ဟိုဆုံးရှုံးမှုတွေပေါ့ဒီတဲ့ပို့တော့မဆုံးရှုံးတဲ့အနေအထားတစ်ခုတော့ဖန်ပြီးဖို့ကျွန်တော်တို့ကမျှော်လင့်နေရတယ်ဒါကနံပါတ်1တစ်ချက်နောက်တစ်ချက်ကအဲ့တော့ဒေဂျာလာကဒီစစ်ကိုသာသူပြောတဲ့အတိုင်းသူရပ်တန့်သွားအောင်လုံးဝပြီးဆုံးသွားတဲ့ဒီလုံနိုင်ခဲ့မယ်ဆိုတော့သိကောင်းသွားမှာပေါ့ဒါသူ့ရဲ့အကောင်းဆုံးဆန်းဆောင်မှုတစ်ခုဖြစ်လာနိုင်ွယ်ရှိတယ်လို့တော့ကျွန်တော်တို့မှန်းလို့ရတယ်စီးပွားရေးပိုင်းအပိုင်းကတော့ဟိုစီးပွားရေးဆိုင်ရာအတွေ့အမြင်တွေတစ်ခုတော့သူယူလာနိုင်မလားပေါ့ဒါတော့ပြောနေတဲ့ဒုတိယချက်ပါတတိယချက်ကတော့ဘယ်လိုပဲပြောပြောပါလိတခြားနိုင်ငံတွေရဲ့အရေးတဲ့ကိုယ့်နိုင်ငံအရေးကိုအဓိကထားစိတ်ဝင်စားတဲ့အမေရိကန်သမ္မတမျိုးတက်လာတဲ့အတွက်ကြောင့်သူတို့ရဲ့ဒီအမေရိကန်ဒီမိုကရေစီလက်ထက်မှာဆိုတော့ကျွန်တော်နိုင်ငံတွေကသူတို့ရဲ့ခေါင်းနဲ့အမျိုးမျိုးအောက်မှာဒါပြပေးတာရုံရုံဆွဖက်တာရှိတာပေါ့နော်ဒါတွေကတော့တော်တော်လေးအထိုက်ရောက်ပေါ့တက်တာဝမ်းနေမယ့်အနေအထားတွေဖြစ်နေပါတယ်ဖြစ်ခဲ့လို့ရှိရင်တော့ကျွန်တော်တို့ဒီကမ္ဘာကြီးမှာရောဒီဆက်ဆက်နေတဲ့ဒီတောင်ရင်းမှာရောကျွန်တော်တို့ကျန်တဲ့နိုင်ငံတွေမှာရောတော်တော်လေးအကျိုးမြတ်ကြီးရလာနိုင်ပါတယ်
လက်ရှိမှာတော့ရွေးကောက်ပွဲရလဒ်အရာအထက်လွှတ်တော်ကို Republican Party အများစုကအနိုင်ရခဲ့တာပါ။အောက်လွှတ်တော်ကိုတော့ဘယ်ပါတီကအများစုအနိုင်ရမယ်ဆိုတာအတိအကျမသိရသေးပါဘူး။ဒီ Eurasia Review ကနေဖော်ပြထားတဲ့ဆောင်းပါးမှာတော့မြန်မာအရေးမှာဒီမိုကရေစီမြင့်တင်ရေးဥဆောင်နိုင်မှုကိုပြသဖို့အတွက်အရှိတောင်အရှာမှာမဟာဗျူဟာမြောက်အကျိုးစီးပွားကိုဖြစ်ထွန်းနိုင်ရေးအတွက်အသစ်တက်လာမဲ့ American အစိုးရအဖွဲ့အတွက်အခွင့်အလမ်းတစ်ခုဖြစ်ပါတယ်ဆိုပြီးတော့ဆိုထားပါတယ်။လက်ရှိမှာတော့ American Florida ပြည်နယ် West Palm Beach မှာလုပ်တဲ့ရွေးကောက်ပွဲမဲရလက်စူဝေးစောင့်ကြည့်တဲ့ပါတီပွဲမှာတော့သူ့ကိုထောက်ခံတဲ့လူလူရှိကိုတမရဟောင်းဒေါ်နယ်ထရမ့်ထွက်လာပြီးတော့ကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့ကူစားမယ်လက်ရှိအချိန်ကတော့ American တို့ရဲ့ရွှေခေတ်ပါပဲလို့ပြောခဲ့ပါတယ်ဒေါ်နယ်ထရမ့်ကသူအနိုင်ရပြီဆိုတာကိုကြေညာခဲ့ပြီးတဲ့နောက်မှာတော့ UK ပါဝင်နိုင်ငံခေါင်းဆောင်တော်တော်များများကဂုဏ်ပြုကြောင်းပြောကြားနေတယ်ဆိုတာကိုနိုင်ငံတကာသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံတွင်းကမြန်မာပြည်သူတွေကလည်းအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲဆုံးဖြတ်ချက်ရလဒ်ကိုစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်ရှင်။